ဦးဇင်းပြအခုမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိရဲ့ဆိုရတဲ့စီးရင်ထဲမှာပါနေပါတယ်အဲ့ဒီကြောင့်ဇင်းပြအနေနဲ့ကာကွယ်ပြီးတော့ပြောမယ့်အခြေအနေမျိုးကြုံခဲ့ပါလားဗျာ
ဦးဇင်းတို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဦးဇင်းတို့ဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ပြည်တွင်းထဲမှာဦးဇင်းကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူဦးဇင်းတို့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့ညီငယ်ရေးဟောပြောတာတွေအတူတူဟောတာတွေဦးဇင်းတို့ပြည်တွင်းမှာလုပ်နေကြတယ်။အဲ့တော့ဦးဇင်းတို့ဒီဘာသာအရာနဲ့တယောက်နဲ့တယောက်ဟိုရိုက်ကြတဲ့ဆိုတာထက်ပေါ့။နောက်ွယ်ရမြောက်ပေးလို့တခြားပဋိပက္ခတွေကြောင့်ပဲဖြစ်တာပဲ။နော်ဒကာကြီးတို့လည်းတည်တဲ့တိုင်မျိုးဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေကြတာအများကြီးပဲ။ဒါဦးဇင်းတို့စုလင်နာမရေးဆိုရင်ကြီးအထင်ရှားပဲဟုတ်တော့မလား။ဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပဋိပက္ခကြောင့်ဖြစ်တာမျိုးမရှိဘူး။အဲ့ဒီခုနပြောတဲ့တွေးထိုးလုံးစုံမှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပဋိပက္ခတွေကဖြစ်နေကြရတာပေါ့
ဆိုတော့မူအနေနဲ့အတိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနပြောတဲ့ချက်ကြောင်းရှိတယ်ဟိန္ဒူကြောင်းရှိတယ်အကုန်လုံးလွတ်လပ်သွားတာသူ့အနေနဲ့သူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လည်းဥပဒေအရလည်းကန့်ထားတာတားမြစ်ထားတာဘာမှမရှိပါဘူးနိုင်ငံရေးရှုထောင့်ရတော့ဦးဇင်းတို့ဘုံကြီးကြောင်းတွေကိုယ်တိုင်နဲ့အပြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရင်ကြောင်းတွေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစည်းလို့အစည်းအခမ်းရတယ်။2000ခုချွေရအောင်မာရေးဆိုရင်ဦးဇင်းတို့ဘုံကြီးကျောင်းနေ60နဲ့တကြောင်ချိတ်ပိတ်ခံရတယ်။အဲ့တော့ပြောချင်တာအရာကတခြားပါတာတခုတည်းတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူး။ဒီခုနကပြောခဲ့တဲ့အာနာရှင်တွေကြောင့်ဘာရာတိုင်းဒါတို့တို့ဖျက်ဆီးတာ။ကိုယ့်ရဲ့အတွင်းထဲမှာအရာလူတွေအရာကတော့တရားနဲ့တရားခုနကပြောခဲ့တဲ့ဖျက်ဆီးခြင်းလွှမ်းမိုးခြင်းကတော့ဘာမှမရှိပါဘူး
။ဥဝီရသူတို့ရဲ့တချို့အဆုံးနှုံရဆိုရင်သူတို့ကအစွန်းရောက်ဗုဒ္ဓဘာသာတွေလို့သတ်မှတ်ကြပါတယ်ဒီလူတွေရဲ့အစွန်းရောက်မှုကိုဦးဇင်းကထောက်ပြတယ်ရှင်းပြတယ်ဆိုပြီးတော့ဦးဇင်းကကြော်ကြတဲ့ပုဂ္ဂိုလ်တွေကဖြစ်ပါတယ်ဆိုတော့အဲ့သူတို့ရဲ့အစွန်းရောက်မှုကိုဘယ်လောက်ထိအန္တရာယ်ကြီးတဲ့ကိစ္စလို့ဦးဇင်းနဲ့မြင်ပါလဲဖြစ်
သူရဲ့ပြောဆိုမှုတွေအရဆိုလို့ရှိရင်သူကိုယုံကြည်နေတဲ့လူတွေလည်းရှိတယ်လေသူနောက်လိုက်တယ်သူတပည့်တွေပေါ့နော်အဲ့တော့သူပြောနေတာတွေကကြည့်ကြည့်လိုက်ဘာလို့လဲဆိုတော့လူတတမားကြည်လင်းเนาะဒါဖះလဲခိုးတယ်သူအကုန်လုံးဒါထောင်ကြခဲ့တာ၄အခုဒါဥပုံနေကိုတတ်တာလဲဒါအထင်ရှားပဲအဲ့ဒီလိုပုံကိုကိုသူကနေပြီးတော့လူတတမားကြည်လင်းရဲ့ဆရာဖြစ်ပါတယ်เนาะဒီအားပေးနေမှုတွေကမျက်ဝါးထင်ထင်တွေ့နေရတယ်ပြီးတော့သူပြောနေတာ၄ဆဲနေတာ၄เนาะဟိုယူဝင်ရဟုတ်တော့မလားဒါအားလုံးကိုဦးဇင်းတို့တော့သူဆဲတဲ့စကားလုံးတွေကိုပြန်ပြောဖို့ဟာအင်မတန်ခက်တယ်ပေါ့เนาะအဲ့တော့ဘုံကြီးဆရာတော်တပါးဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိန်းသိမ်းရမယ်။သူကစဆဲပြနေတယ်ဆိုတော့လူတွေဘယ်လိုဆုံးမမလဲ။သူ့ရဲ့ဒီရိုက်ခတ်မှုဟာဘာသာနေနဲ့ကြည့်ရင်အင်မတန်မှဆိုးတယ်။နိုင်ငံလည်းတိတ်ခါကြတယ်။ကလေးတွေကိုယဉ်ကျေးအောင်ဆုံးမဖို့ဟာဒီမှာလည်းအင်မတန်ခတ်သွားတယ်။ဘုံကြီးကစံပြဖြစ်ရမှာစံပြမဖြစ်ဘဲနဲ့သူကဆိုလို့ရှိရင်တာမန်လည်းမဟုတ်ဘူး။ဆရာကြဘုံကြီးတပါးလည်းဖြစ်တယ်၊ဓမ္မဂတိကလည်းဖြစ်တယ်။နော်တကယ်ဟိုတိုက်တာကြီးဟဲ့ဆိုလို့ရှိရင်လည်းနာမည်ကျော်တန်ငါ3000ကျော်နေတဲ့ចောင်းကြီးမှာဟေ့ဆိုတော့အများကြီးပုတ်ပြီးထိခိုက်တယ်။တာမန်ဘုန်းကြီးတပါပြောနေတာထက်ကိုပို့ဆိုးတယ်ပေါ့နော်
။သူကဒီဗုဒ္ဓသာသနာဟာကွယ်ပြောက်သွားမယ်။ဒီမွတ်စလင်ကျွမ်းမိုးလာရင် Islamization ဖြစ်မယ်ဆိုရဲဆိုရမှုကသူကပြောတတ်ပါတယ်။ဒါကတော့လူချင်းတွေကိုပြောတာပါဗျာ။ဆိုတော့သူအနေနဲ့ဒီဗုဒ္ဓသာသနာတွေကဘုရားအဆုံးအမတွေကတစုံတရာများကုကားပြီးတော့သူလုံးနေတဲ့အလုပ်မှန်နေဆိုရဲကြောင့်သိပြစရာရောအထောက
်ဘာမှမရှိပါဘူး။တက်တည်ပြတဲ့အထောက်ထားလည်းဘာမှမရှိပါဘူးတကယ်ရတော့သူကတော့ငုံတရားကိုအခြေခံပြီးတော့ငါနဲ့မတူရင်ငါရန်တူတူလုံနေတာပဲဒါပေမဲ့သူကောက်ချောင်းနေမှာပြန်ကြည့်ဒီလူကိုအခုကြိုက်တယ်ဟေ့ဆိုရင်လည်းနောက်တစ်ခါကျရင်သူမကြိုက်ဘူးပြောရင်ပြောတာတချင်ရတူတော်ဆန်းစုကြည်ကိုထောက်ခံနေအားပေးတယ်လို့သူပြောခဲ့တာပဲအခုကျတော့လည်းတော်ဆန်းစုကြည်ကိုရန်တူအတွင်နဲ့တူတိုက်ခိုက်နေတာတချင်ရလည်းခုနကပြောလို့ဆေးအနာရှင်တွေကြံ့ဖို့တွေကိုသူမကောင်းလို့ဝီရိုမှတ်တမ်းနေတောင်ရှိတာပဲအခုကျတော့လည်းဒီကွန်စတီကျူရှင်ကိုကောင်းနေဆိုပြီးပြန်လုံတာပြောချင်တာအရာသူဟာဘာရဲ့ခုနပြောတဲ့တခြားဝါဒတွေရှူတော့နေအဲ့လိုကြောင်မဟုတ်ဘူးကြိုက်ချင်းမကြိုက်ချင်းဆိုတဲ့အမုန်းတရားပေါ်မှာအခြေခံပြီးသူသွားနေတာကိုပဲဦးဇင်းကတွေ့ရတယ်ပေါ့နော
်ဆိုတော့သူရဲ့လူရဟာဗုဒ္ဓဘာသာအဒွန်းစတိုင်စီဖို့အတွက်လည်းအထောက်ပံ့မဖြစ်သလိုဗုဒ္ဓရဲ့အဆုံးအမကိုတစုံတရာနဲ့ကိုးကားပြီးအကြောင်းပြစရာမရှိဘူ
းကြောင်းပြစရာမရှိတဲ့အပြင်ကိုတာရဏာကိုပုံပြီးဖြတ်နေတယ်လို့မျိုးဖြစ်နေတာပေါ့နော်သူကြောင့်အများကြီးပြက်လာတယ
်ဆိုတော့ဒီကိစ္စမှာသူ့ကိုသံဃာမဟာနာကအဖွဲ့သာသနာအာဏာပိုင်အဖွဲ့လို့ဆိုပါတော့ဗျာဓမ္မစစ်နဲ့သူ့ကိုအရေးယူတာဟန်တာတာမျိုးမလုပ်နိုင်ဘူးဗျာ
ဟိုသူခုနပြောတဲ့ဟိုဆဲလိုက်တုံးကပြီးတော့လူတဒမကြည်လင်းရဲ့ဆရာလို့ပြောလိုက်တုံးကသံဃာမဟာနာကနေပြီးတော့သူ့ကိုတနှစ်တိတိတရားဟောပိတ်တယ်ဒါမှမဟုတ်သူမလိုက်နာပါဘူးဦးဇင်းတို့ကရင်ပြည်နယ်ဘက်တွေတွားဟောတဲ့တိတ်ကြီးတွေပိတ်ပြီးတော့ပြင်မော်တက်ထိုင်နေသူစန့်ကျင်တယ် အဲ့တော့ဓမ္မဇ္ဇနဲ့အရေးယူထားရင်အာနာဇ္ဇနဲ့အရေးယူရမှာဒီဒီရေတာဝန်ဖြစ်တယ်ဒါပေမဲ့ဒီရေကြီးကနှာစင်းနေတာတွေကိုတွားတွေ့ရတယ်နောက်အခုသူကတနှစ်ပြည့်သွားပြီဆိုပြီးတော့အခုတခါပြန်ပြီးတော့ဟောနေပြန်ပြီဟောနေတော့နမတိကဘုရုမတာဝန်ရှိဆုံးနေဟေဆိုရင်မိခင်မစိုးရင်တိုက်ပစ်ကြီးဟာတာဝန်ရှိဆုံးဖြစ်တယ်ဟောဆိုသူကစာတင်တိုက်ကြီးသူတာဝန်ယူရမယ်သူကြောင်းကနေပြီးတော့ဒီပြည်တနာတွေဖြစ်နေတာယနေ့တက်သည့်မစိုးရင်တိုက်တေကနေပြီးတော့နော်သူ့ကိုထုတ်ပယ်ခြင်းစာကြည့်တဲ့ပြင်ဟန်တာခြင်းစာထွက်ခြင်း statement ထွက်ခြင်းဘာမှဥစဉ်လို့မတွေ့ရဘူးနံပါတ်1အရေးကြီးဆုံးကမစိုးရင်တိုက်တေနံပါတ်2ကဥစဉ်တို့နိုင်ငံတော်တန်ခါမဟာနာယကထပ်ဖြစ်နေရင်ဓာတ်တမ်းမြည်ရမယ်ခုနကပြောခဲ့တဲ့ဓမ္မဇက်နဲ့တူထုတ်ရမယ်ဓမ္မဇက်နဲ့သူအရေးယူတာလောက်လာပြီးရင်ခုနကပြောတဲ့ပြည်ရေးရတူလောက်ရမယ်အာနာဇက်နဲ့တွားရမယ်အဲ့ဒီဟာတွေပေါင်းလာတယ်ဆိုရင်သူ့ကိုထိတိရောက်ပြေးရမယ်အခုတော့ဟိုနေ့ကတော့တာနာယဝင်ကြီးရတို့ဟိုတရားဆွဲဖို့ပြင်ဆင်နေပါတယ်ဆိုတော့အားလေးတခုလိုတက်လာတာတွေ့တယ်ယနေ့တက်တီတော့ဘာမှတော့မတွေ့ရသေးဘူးပေါ့အ
ဲ့တော့တိုင်းပြည်ဂုံသိက္ခာဗုဒ္ဓသာသနာဂုံသိက္ခာညွှန်းနှောင်းတဲ့ကိစ္စကိုစီခံခွင့်လွှတ်နေကြရတယ်လို့စဉ်းစားကြဖြစ်လာပါတယ်အဲ့တော့မစိုးရင်တိုက်တက်ကညာဒါကိုသဘောကျနေသလားသံဃာမဟာနာကအဖွဲ့ကလည်းသူရဲ့လျှက်တကူများကောင်းတယ်လို့ထင်နေကြသလားပြည်ထရေးကတော့သူနိုင်ငံရေးနဲ့သက်ဆိုင်မှာပေါ့ဗျာ
အ
ခုနှစ်ခါကဘာသာရေးအဖြစ်ဘယ်လိုကြောင့်လို့ဒီပြတ်တယ်
မလေးဟုတ်ကဲ့ဟိုမစိုးရင်တိုက်တက်ကိုပြောရမယ်ဆိုရင်မစိုးရင်တိုက်တက်မှာကပထမဆရာတော်ကြီးတွေရှိတယ်ပေါ့နော်ဆရာတော်ဥရဇာဓမ္မတို့ဟေးဆိုတာနိုင်ငံကြီးနဲ့ထောင်ကြခဲ့တာတခါကြီးတို့လည်းအသိပါဒီဆရာတော်ကြီးတွေလည်းမရှိတော့ဘူးဆရာတော်ဥတီရင်တို့မရှိတော့ဘူးဆရာတော်ဥနာယကတို့မရှိတော့ဘူးအခုကတော့နောက်ပိုင်းနိုင်ငံကတွေခေါ်တာပေါ့နော်အဲ့တော့နောက်ပိုင်းနိုင်ငံကတွေကဥစဉ်တို့အနေနဲ့ကတော့ရှောက်ချင်တာရအရင်ဆရာတော်ကြီးတွေကတမိုင်းကုန်ရှိခဲ့တဲ့နော်စာပေရနိုင်ငံရေးရအကုန်လုံးလူတွေတနိုင်ငံလုံးကကြီးညိုလေးစားရတဲ့ဆရာတော်ကြီးတွေဖြစ်တယ်ဆရာတော်ကြီးတွေရဲ့ဂုံဒိက္ခာကိုစောင့်ထိန်သောအဖြစ်ဝိရဒူကိုသူတို့ထိတိယောက်ယောက်အေးအေးယူတင်တယ်သူတို့တောင်းဝင်ယူရမယ်လိလူရှုနေတဲ့အတွက်ကြောင့်သူတို့ဟာဆရာသမားရဲ့တောင်းဝင်လည်းမကြည့်ဘူးတောင်းဝင်မှုတောင်းဝင်ခံမှုမရှိဘူးပေါ့နော်အဲ့ဒါကိုဦးဇင်းတို့ကတွားတွေ့ရတယ်သူတို့အေးမယူရတာဘာကြောင့်လဲဆိုတာတော့ဦးဇင်းတို့ကတော့မသိဘူးဒါပေမဲ့ဟိုမင်းအောင်လိုင်တို့ကိုယ်တိုင်အဲ့မှာဆွန်တွားကတ်တာအားပေးနေတာတွေကတော့ဦးဇင်းတို့ကတနိုင်ငံလုံးတွေ့မြင်နေရတဲ့တာရကတွေဖြစ်နေတယ်ပေါ့နော်ပြီးတော့နိုင်ငံတော်တန်ခါနာယကနိုင်ငံတော်တန်ခါမဟာနာယကအနေနဲ့ကတော့ဟိုတန်ခါရီဒီအားလုံးရဲ့တာဝန်ကိုယူထားတာဖြစ်တယ်ယူထားတာဖြစ်တဲ့ကြောင့်ဒီလူဟာမျိုးပေါ်ပေါက်လာရင်ထိတိယောက်တားမိရမယ်မတားမိဘူးရေဆိုရင်လူတွေကလည်းအထင်သေးလာမယ်တခြားနိုင်ငံတွေကလည်းအထင်သေးလာမယ်အခုဆိုလို့ရှိရင်ပဲပုံရိပ်ကအများကြီးထိခိုက်နေမှုတွေဖြစ်တာပေါ့နော
်ပြည်သူလူထုအများစုရဲ့သဘောထားကဘယ်လိုရှိပါလဲပြည်သူတွေကလည်းပဲဥပဒေဆိုတဲ့တရားဝင်မှာအများကြီးတွေးရပါရဲ့ခင်ဗျာတချို့ကလည်းပဲ Facebook မှာကြင်လည်းပဲလူလူလာလာထောက်ခံကြရဲလူလဲရှိတယ်အဲ့ဆိုတော့သူတို့ရဲ့အခန့်ကဏ္ဍကဥစဉ်ဖျားဘယ်လိုမြင်ပါလဲဗျာ
အဲပြောမယ်ဆိုရင်သူ့ဟိုလူတွေထဲမှာလည်းပဲဟိုသူရဲကောင်းဆိုပြီးတော့တင်ထားပြီးတော့လိုက်နေကြတဲ့လူတွေရှိတယ်ဒီနောက်ပိုင်းမှာတော့သူကပို့ပြီးတော့ဟိုအခုဆိုရင်ဟိုခမ်းမရှိပါဟိုနေရဆိုလို့ရှိရင်ဒါဟိုတွတ်တော်တဲ့နေနေတဲ့နော်တပ်မတော်သားတွေကိုဖျားလို့ကိုကိုရမယ်ဆိုပြီးပြောလိုက်တော့လူတွေကပို့ပြီးတော့ဗာမကြည်နှက်မှုတွေပို့ဖြစ်လာတာပေါ့နော်ပြောချင်တာသူရဲ့မှားယွင်းမှုတွေကဦးဇင်းတို့ဒီဘက်ရှိဝါရောင်တန်ဃာတွေကိုမန္တလေးရဆိုရင်ဦးဇင်းတို့ဆရာတော်ကြီးညဝရီမင်းကြီးဆရာတော်တသဝတ္တန်တကာဆရာတော်ကြီးကိုလည်းရေးလေရေးတယ်ပြောလေပြောတယ်ငင်ငိုင်းဟောပြောပွဲတွေလည်းသွားတယ်ဦးဇင်းတို့တန်ဃာတွေကနေရာတိုင်းမှာလိုက်ရှင်းပြတဲ့ခါကျတော့အခုတော့သူ့ကိုထောက်ခံတဲ့လူကတော့အင်မတန်အားနည်းလာပါတယ်အရင်ကတော့တူမရှိတော့ပါဘူ
းသူအနာပိုင်းအတိုင်းဝိုင်းတွေကစိုးရရလို့မဟုတ်ဘူးဗျာအနာကိုကိုက်နှံတဲ့လူတွေထက်ကတချို့ကသူ့ရသူကိုစွန်ကတ်တယ်ကူးကွယ်တယ်စသဖြင့်ရှိကြပါတယ်ဆိုတော့သူတို့ကတော့သူနိုင်ငံရေးအတွက်သုံးခတ်နေတယ်အခုတက်နေတဲ့အစိုးရကိုတိုက်ခံလုပ်တဲ့နေရာမှာအသုံးတဲ့ဆိုရသုံးနေတယ်လို့များဦးဇင်းဖျားသုံးသပ်မိပါလား
အဲဦးဇင်းအနေနဲ့ကြီးလိုက်တဲ့ခါကျတော့အဲ့လိုတွေတွားတွေ့နေတယ်ပေါ့နော်ဘာဖြစ်လို့လဲဟေ့ဆိုတော့အခုဒါဟိုမင်းအောင်လိုင်းလို့လည်းသူတို့တွားပြီးဆုံးကတ်နာတွေရှိနေတယ်ပေါ့နော်ဒါတော့ဦးဇင်းတို့ပြောချင်တာအရာတကယ်တာရဏာကိုကြီးညိုတဲ့လေးစားတဲ့ဟေ့ဆိုရင်တာရဏာတိတ်ခါကြအောင်တာရဏာကိုဖျက်ဆီးနေတဲ့လုပ်ငန်းတွေမှာအာမပေးတင်ဘူးအဲ့ဒီလိုအားပေးနေတာဟာတနည်းအားဖြင့်ပြောရင်တရဏာကိုဖြတ်စည်းနေခြင်းဖြစ်တယ်လို့ဦးဇင်းတို့လည်းပြောကြင်ပါတယ
်ဆိုတော့အစိုးရအနေနဲ့ရောဘုရားပူကြီးမင်းအောင်နိုင်တို့မဟုတ်ဖဲနဲ့ပေါ့လေအရသာအစိုးရအနေနဲ့ရောသူ့ဘောမှာသဘောထားဘယ်လိုရှိနေမလို့ဦးဇင်းဖျားသုံးသပ်မိပါလေဗျာ
အရသာအစိုးရနေရတော့ဒီကကြီးတို့ကတော့ရှင်းပါတယ်အခုဒါတို့လည်းပဲဒါဟိုတကယ်ဆရာတော်ကြီးတွေဒီမှာဟုတ်တော့မလားကိုယ်ကိုယ်စည်းကပ်နေကြတာပဲတို့ကတော့ဟိုတကယ်ကိုတရဏာပြုတဲ့ယဟန်တော်တွေကိုလိုလားလေဒါပေမဲ့ဒါရဏာရေးဆိုတာကကင်တွေလို့အင်မတန်ခတ်တဲ့အရာဖြစ်တယ်။ဥဝေရတူကလည်းဥဝေရတူရဲ့နောက်ွယ်ကခုနပြောခဲ့တဲ့လမ်းကြောင်းတွေရှိနေတဲ့ခါကျတော့ကင်တွေဖို့ခတ်နေတဲ့အခန်းကဏ္ဍတွေလို့လည်းပဲဦးဇင်းတို့ကတွားမြင်နေပေါ့နော်။ဘာသာရေးဆိုတာထိလွယ်ရှားလေတဲ့အတွက်ကြောင့် ဒါပေမဲ့သူတို့အနေနဲ့ဒီလိုအစိုးရတွေအဆုံးရောက်တာတွေကိုတော့မလိုလားဘူးဆိုတာတွေကတော့ဦးဇင်းတို့တွေ့ရပါတယ်သူတို့အမတ်တွေလည်းဒါဦးဇင်းတို့ဟိုတွေ့ကြဆုံရတဲ့အခါမှာမေ့ကြည့်လိုက်တော့သူတို့လည်းဒီတိုင်းပြန်ပြောပါတယ်ဒီလိုဟာမျိုးကြီးတွေကိုမဖြစ်စေချင်ဘူးလို့ပြောပါတယ
်တင်ပါနောက်ဆုံးဆောက်ထားရင်တာကတော့ဥရိယသူမှာတော့သူပရိသတ်ဇူဘာသာရှိလို့ပြောတော့ဦးဇင်းဖះအနေနဲ့ကတော့ဒီလမ်းစဉ်ဒီတရားတွေကိုဟောနေတာဘယ်တော့ကိုယ်ကလက်ခံတဲ့လူပရိသတ်တော်များများအင်အားရှိပါရဲ့လားဖះ
ဟောဦးဇင်းကတော့ဒီစာလဲရေးတဲ့ခါကျတော့စာပေဟောပြောပွဲစတိတ်အစီအမင်းဘော်ဒီမှာလည်းရှိတယ်ဒီတရားဟောဓမ္မဂရိကအနေနဲ့လည်းပဲတနိုင်ငံလုံးလှည့်ပြီးဦးဇင်းတရားဟောပါတယ်။ဟိုပြီးခဲ့တဲ့တကြံကပဲဦးဇင်းတို့ရွှေညောင်ဝါဆရာတော်ကြီးကျောင်းမှာအာတရားစခန်းကျင်းပါလို့အဲ့ဒီမှာဦးဇင်းကိုယ်တိုင်တရားတော်ပြတယ်။တရားပြတာတွေလည်းဦးဇင်းတို့လုပ်ပါတယ်။ဦးဇင်းတို့ရဲ့ဒီရှေရောင်ရောင်တန်ခါအဝင်းအဝိုင်းအကုန်လုံးတန်ခါရဲ့ကိုယ်ရက်တွေအဝင်းအဝိုင်းရတော့အင်အားတူရနဲ့တူရှိနေပါတယ်။